to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဩဂုတ်လ19ရက်တနင်္ဂနွေနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ဒီမှာနောက်တော့ပါအခုညနေခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်တော်မှာပါ
။ကျွန်မသင်္ကီထိုက်ပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြည့်ညာမှာပါ။ရခိုင်ချန်ဘေးကော်မရှင်ကိုဦးဆောင်ခဲ့သူကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်မနေ့ကကွယ်လွန်ခဲ့ပြီးသူ့ရဲ့ဆောင်ရွက်ချက်တွေအပေါ်ကမ္ဘာခေါင်းဆောင်အသီးသီးကချီးကျူးပြောဆိုကြပါတယ်။အင်ဒိုနီးရှားနိုင်ငံလွန်ဘော့ကျွန်းမှာတော့ဒီကနေ့အင်အားပြင်းငလျင်ထပ်ပြီးလှုပ်ခတ်ခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကြားကြရဖို့ရှိပါတယ်ရှင်
။ကောင်းပါပါရှင်။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့စင်ကာပူနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးသုံးသပ်သူတွေကဘယ်လိုအမြင်တွေရှိနေပါသလဲ
။ဒီတော်ဆန်းစုကြည်ရဲ့တော့ဒီနေ့ပေါ့လေဒီကျွန်တော်နေနေစတဲ့တဲ့စင်ကာပူခီးစဉ်ဟာဟိုရခိုင်အရေးနဲ့ပတ်သက်ပြီးတော့ဖြစ်ဖြစ်ပေါ့လေနောက်လက်ရှိမြန်မာနိုင်ငံဒီကျုံ့နေရတဲ့ဒီမိုကရေစီအကူအကြောင်းရဲ့အချက်အလ
က်မြန်မာနိုင်ငံရဲ့အကြေခါတောက်တာရံမျိုးတိမ်ပါရှင်အပြည့်စုံတော့မကြခင်ကြာမှာပါဒါအပြင်2018ခုနှစ်တွင်အများဆုံးဖြစ်တဲ့စိတ်ကြွဆေးပြားတွေကိုထိုင်းမြန်မာနယ်စပ်မှာဖန်ဆီးမိတဲ့တဲ့ရင်online မှာကမုန်းစကားတွေခြိပါဆိုကြတဲ့စကလုံးအပြုမူတွေကိုနှီးပညာကုမ္ပဏီတွေဖက်ကထိန်းချုပ်လာနေတဲ့တဲ့နဲ့သရိဆန်တွေရဲ့အကူအညီနဲ့နှလုံးကင်ဆာနဲ့စိတ်ပိုင်းဆိုင်ရာကစဉ်ကလျားဖြစ်တာလို့ယောဂါတွေတက်တာပြောက်ကင်းစေဖို့ကုသတဲ့နေတွေစားတဲ့စိတ်ဝင်စားစရာတဲ့ဆောင်းပါးတွေကိုလည်းနောက်ပိုင်းမှာကြားမှာပါခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးအတင်းတွေကိုမှတ်သိနေထိုင်တဲ့ကိုရနိုင်တို့ကပြောပြပေးပါအောင်ရှင
်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအာနန်ဟာအသက်80အရွယ်မှနာမည်ကျန်းဖြစ်ပြီးတော့မနေ့စနေနေ့ကအေးအေးချမ်းချမ်းကွယ်လွန်သွားပြီဖြစ်ကြောင်းသူ့မိသားစုနဲ့သူ့ရဲ့ foundation တို့က Twitter မှာကြေညာပါတယ်။ Mr. Anaha ပူပြီးညှက်တာပြီးငြင်းချမ်းတဲ့ကဘာကြီးဖြစ်လာရေးသူ့တသက်တာလုံးလှုပ်ဆောင်ခဲ့တဲ့ကဘာအချင်းကြီးခေါင်းဆောင်မှုနဲ့စူးနစ်မှုအပြည့်ရှိတဲ့နိုင်ငံတကာဝါဒီတူဖြစ်တဲ့သူ့ရဲ့ပြောင်မြောက်တဲ့အလို့အကိုင်းနဲ့ကုလသမဂ္ဂအဖွဲ့ရဲ့ခေါင်းဆောင်မှုတက်တန်းတခြားငြိမ်းချမ်းရေးစင်စက်မပြတ်ဖွံ့ဖြိုးတိုးတက်ရေးလူ့ခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးတို့အတွက်စွမ်းစမ်းတမန်လှုပ်ဆောင်ခဲ့သူဖြစ်တယ်လို့ Twitter ပေါ်ကကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိကုလသမဂ္ဂအကြီးမှုချုပ်အန်တိုနီယိုဂူတာရက်စ်က Mr. Anaha ကောင်းကျိုးအတွက်လမ်းညွှန်တွန်းအားဖြစ်ပြီးကိုဖီအာနန်ကိုတိုင်းကိုကကုလသမဂ္ဂအဖွဲ့ကြီးဖြစ်ခဲ့ပါတယ်လို့ပြောပါတယ်။ဂါနာသမ္မတကတော့ကျွန်တော်တို့ရဲ့ကြီးမြတ်တဲ့နိုင်ငံသားတယောက်အတွက်တရင်တစ်ပတ်ကြာဝန်내ချစ်ကွဲခြင်းကာလသတ်မှတ်တဲ့အကြောင်းကြေညာလိုက်ပြီးမစ္စတာအနဟာဂါနာလူတို့အနေနဲ့တိုးတက်မှုနဲ့တရားဝါပြောမှုလမ်းကြောင်းကိုသူတို့ကိုယ်တိုင်ရွေးချယ်လျှောက်လှမ်းနိုင်စွမ်းရှိတယ်ဆိုတာကိုအခိုင်အမာယုံကြည်သူတူဖြစ်ပါတယ်လို့ပြောပါတယ်။အမေရိကန်သမ္မတဟောင်းဘရက်ကိုဘားမားကမစ္စတာအနဟာတန်တမန်တူတခြားလူအနှဲငယ်လိုပဲကုလသမဂ္ဂရဲ့လုပ်ငန်းတွေကိုလက်တွေ့ဖော်ဆောင်သူလူသားတို့တရားဝါပြောရေးဝါဒီတူဖြစ်တယ်လို့ပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနစ်ကီဟေလေးကမစ္စတာအနဟာကဘာကြီးပုံမငြင်းချမ်းတဲ့နေရာတစ်ခုဖြစ်လာစေရေးသူ့ဘဝကိုမြုပ်နှံလှုပ်ဆောင်သွားသူအားလုံးညီညွတ်ဖို့မနာမနေလှုပ်ကင်သွားပြီးလူတိုင်းရဲ့ဂုဏ်သိက္ခာအတွက်ယက်တီလှုပ်ကင်မှုဘယ်တော့မှမယက်နာသူဖြစ်တယ်လို့မှတ်ချက်ပြုပါတယ်ဥရောပသမဂ္ဂ EU ရဲ့ဥက္ကဋ္ဌယွန်ကလော့ယွန်ကာကလည်းကိုဖီအာနန်အတွက်ကျွန်တော်တို့အားလုံးပေးနိုင်တဲ့အချီးမားဆုံးအသိအမှတ်ပြုမှုကတော့သူချန်ထားရခဲ့တဲ့အမွေအနှစ်ကိုထိမ့်သိမ့်ဖို့နဲ့သူ့ရဲ့ဂုံတက်တီကိုရှင်းသင်နိုင်အောင်လုပ်သွားဖို့ပါပဲလို့ပြောပါတယ်ရုရှားသမ္မတကလည်းသူ့ရဲ့ဉာဏ်ပညာရဲစွမ်းတက်တီအရှုပ်ထွေးဆုံးတဲ့အရေးကြီးဆုံးအခြေအနေတွေမှာတောင်းကြာကြာနာနာဆုံးဖြတ်ချက်ချနိုင်စွမ်းတို့ကိုတကယ်ပဲလေးစားတဲ့အကြောင်းရုရှားနိုင်ငံသားတွေထာဝရအမှတ်ရသွားမှာပါလို့လည်းထုတ်ပြန်ချက်ထဲမှာပြောဆိုထားပါတယ်။လူမဲအမျိုးသားတဲကပထမဆုံးကုလသမဂ္ဂအတွင်းမှုချုပ်ဖြစ်ခဲ့သူကိုဖီအာနန်ဟာမြန်မာနိုင်ငံရခိုင်ပြည်နယ်ရင်းမှာလဲရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူခဲ့ပြီးဒီအချက်တဲကိုဖြည့်ရှင်းရေးအသေးစိတ်အကြံပြုချက်တွေပါဝင်တဲ့အစဉ်ခန်းစာတစ်စောင်ကိုရေးသားပြုစုတာမှာဥဆောင်ခဲ့သူပါလက်ရှိအချိန်မှာအစိုးရအနေနဲ့သူဥဆောင်ခဲ့တဲ့ကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်နေပါတယ်လို့လည်းတာဝန်ရှိသူတွေကမကြာခဏဆိုသလိုပြောဆိုပါတယ်ရှင်
စက်တင်ဘာ17ရက်ကျန်းဖတ်တိုက်ခိုက်မှုမှာကူညီခဲ့သူလို့ဆွဆွဲခံထားတဲ့ဂွန်နာမိုစစ်အကျဉ်းခန်းကဖမ်းဆီးခံထားသူတွေပေါ်တရားစွဲဆိုတဲ့အမှုမှာ အဲ့လူတွေကို CIA ရဲ့ရှေ့ဝက်အကျဉ်းခန်းကနေပြောင်းရွှေ့ပြီးတဲ့နောက် FBI ကိုသူတို့ထွက်ဆိုခဲ့တဲ့စစ်ချက်တွေကိုစိုးရရှိနေအနေနဲ့အသုံးပြုလို့ရနိုင်ခြင်းမှာရနိုင်မယ်လို့စစ်ဖက်တရားသူကြီးကဆုံးဖြတ်လိုက်ပါတယ်။ဒီမှုမှာတရားသူကြီးဖြစ်တဲ့စစ်တပ်ရဲ့ဗိုလ်မှူးကြီး James Paul ကဖန်တီးထားသူတွေ FBI ရဲ့ clean team ကိုထွက်ဆိုချက်တွေကိုတည်တံပေးနိုင်တဲ့အထိဒီအမှုမှာတုံးနိုင်မှာမဟုတ်ဘူးဆိုပြီးတော့ပြောထားပါတယ်။ American Bo ထောက်လိုင်း Agency CIA ကပြည်ပမှာရှိတဲ့ကျင်းထောင်တွေမှာဖမ်းဆီးထားစဉ်အတွင်းအဲ့လူတွေကိုအရင်စစ်ဆေးမေးမြန်းထားတာဖြစ်ပါတယ်။အဲ့ဖမ်းထားတဲ့သူတွေကို Guantanamo အစ်စ်ကျင်းစခန်းကိုပြောင်းချေပြီးတဲ့နောက် FBI ရဲ့ပြည်ထောင်စုစုံစမ်းစစ်ဆေးဘူရိုရဲ့အဖွဲ့ကထပ်ပြီးတော့စစ်ဆေးခဲ့တာပါ။ FBI ရဲ့ထွက်ချက်တွေကိုကြည်ညာအဖြစ်ပြီးခဲ့တဲ့စစ်ကြောရေးကာလကကြုံခဲ့ရတာတွေပြန်ပေါ်လာနိုင်တယ်လို့တရားခဏ်ရှိနေတွေကပြောပါတယ်။CIA စစ်တပ်စခန်းတွေမှာသူတို့ကိုစစ်ဆေးခဲ့တာတွေကိုပြန်လည်စစ်ဆေးဖို့လည်းတရားခဏ်ရှိနေတွေဘက်ကကြိုးပမ်းနေတာဖြစ်ပါတယ်ခင်ဗျာ
။ဗနက်ဆွမ်းလာနဲ့နေဆက်မှာရှိတဲ့ဘရာဇီးနိုင်ငံရိုရိုင်းမာပြည်နယ်ပါကာရိုင်းနာမှာဒေသခံကုန်သည်တူကိုဝိုင်းဝန်းဆိုင်ရမှုနဲ့လူရဲမှုအတွက်ဗနက်ဆွမ်းလာရွှေပြောင်းမြောက်သူတွေကိုပြစ်တင်ပြီးနောက်ဗနက်ဆွမ်းလာနဲ့နေဆက်ဒေသကိုဘရာဇီးဘက်ကစစ်တပ်တွေဆီလွတ်နေပါတယ်။မနေ့ကတနင်္လာနေ့မှာတော့တပ်ဖွဲ့တွေရောက်ရှိလာဖို့ရှိပါတယ်။လွန်ခဲ့တဲ့3နှစ်တာကာလအတွင်းဗနီဇွဲလာရဲ့စီးပွားရေးနိုင်ငံရေးနဲ့လူမှုရေးပြည်ပခန့်တွေကနေထွက်ပြေးလာကြတဲ့တောင်းနဲ့ချေတဲ့ဗနီဇွဲလာပြည်သူတွေဘရာဇီးနိုင်ငံမှာခိုးလုံနေကြတာဖြစ်ပါတယ်။မနေ့စနေနေ့အစောပိုင်းကကုန်တယ်တဦးရိုက်နှက်ခံရမှုအပေါ်ဗနီဇွဲလာရွှေပြောင်းဝင်ရောက်သူတွေရဲ့လက်ချက်အဖြစ်ဒေသခံတွေကအပြစ်ဖို့ထားပါတယ်။အဲ့ဒီနောက်မှာတော့ဒေသခံတွေကဗနီဇွဲလာတွေရဲ့အပြစ်ဆောက်ထားတဲ့စခန်းတွေတဲကိုဝင်ရောက်ပစ္စည်းတွေကိုမီးရှို့ခဲ့ကြပါတယ်။တဲတွေရောတဲတွေတဲကပစ္စည်းတွေအကုန်လုံးကိုမိရှို့လိုက်ကြတယ်လို့ဗနီဇွဲလာရွှေပြောင်းတူဖြစ်တဲ့ကာရိုမာကာနိုကပြောပါတယ်မနေ့စနေနေ့ကအကြမ်းဖက်မှုတွေကနေလွတ်မြောက်ရေးအတွက်လဲရာနဲ့ချီတဲ့ဗနီဇွဲလာရွှေပြောင်းသူတွေသူတို့နိုင်ငံဘက်ကိုပြန်ဝင်သွားခဲ့ကြတယ်လို့လဲဘရာဇီးရဲတပ်ဖွဲ့ကပြောဆိုထားပါတယ
်အစ္စလာမ်ဘာသာဝင်တွေရဲ့နေဆင်ကြောက်တဲ့ဟတ်ဖျားဦးပွဲတော်ကိုဒီကနေ့မှစတင်ပြီးတော့မော့စလင်နှစ်တန်းလောက်ဆော်ဒီအာရေဗျနိုင်ငံမက်ကာမြို့မှာရှိတဲ့သူတို့ရဲ့ထုတ်မြတ်ထားတဲ့နေရာကိုတွားရောက်နေကြပါတယ်။နေ့စဉ်900ကျော်ချင်းပါတဲ့ဒီဘာသာရေးဖွဲ့တော်အတွင်းမှာအစ္စလာမ်ဘာသာဝင်တွေဟာမက်ကာမြို့က Grand Prix တဲကသူတို့ရဲ့ထုတ်မြတ်ထားတဲ့ကာဘာကိုလက်ဝဲရေးလက်ပတ်ခဲ့ကြတာဖြစ်ပါတယ်။တမန်တော်မူဟာမက်ကာရဲ့နေရာမှာပထမဆုံးပလီတိစောက်ခဲ့တာလို့မွတ်စလင်တွေကယုံကြည်ထားတာပါ။ကဘာတဝန်းကမွတ်စလင်ဝတ်ပြုသူတွေဟာဒီ9ရက်တာဖျားဘူးခီးစဉ်အတွင်းမှာကာဘာကိုမျက်နှာမူပြီးဝတ်ပြုဆုတောင်းကြပါတယ်။ဟာဖျားဘူးပွဲတော်အတွင်းမှာဘာသာရေးကိုင်းဆိုင်သူတွေဟာသူတို့ရဲ့ထုံတန်းစင်လာတွေကိုလည်းပြုလုပ်ခဲ့ကြပါတယ်။ဒါပြင်သူတို့ဟာဇမ်ဇမ်ရေပင်ကရေကိုတောက်သုံးကြပါတယ်။အဲ့လိုတောက်သုံးနေအချိန်သူတို့ရဲ့ဝေဒနာတွေတက်တာပျောက်ကင်းစေတယ်လို့လည်းအယူဆရှိကြတာပါ။ဒါပြင်ဒီပွဲတော်အတွင်းမှာမကောင်းဆိုးဝါးတွေကိုလည်းကြောက်တုံးတွေခဲတွေနဲ့ပြပောက်ခဲ့ကြပါတယ်။ဟတ်ဘရာဘူးခီးစဉ်ဟာအစ္စလာမ်ဘာသာရဲ့အဓိကမန္တန်၅ခုတွေကတစ်ခုဖြစ်ပြီးတော့သွာလာလို့ရှားနိုင်ပြီးဖျားဖူးဖို့တတ်နိုင်တဲ့သူတွေအားလုံးဟာသူတို့ရဲ့တသက်တာမှာတစ်ခါတော့ဒီဖျားဖူးခီးစဉ်ကိုကောက်ရောက်ကြပါတယ်ခင်ဗျာ။
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ကျခိုင်ပြည်နယ်မြောက်ပိုင်းပြည်ပခါတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တချို့ကတော့ဘင်္ဂလားဒေ့ရှ်ဘက်က၅ဘန်းလုပ်ငန်းတွေမှာဝင်ရောက်လုပ်ကင်ရင်းစားဝတ်နေရေးအတွက်ဝင်ငွေရှာနေကြပါတယ်။၅ဘန်းလုပ်ငန်းမှာအလုပ်လုပ်နေတဲ့ရိုဟင်ဂျာဒုက္ခသည်မွန်တက်အလန်ကတော့တရက်ကိုဘင်္ဂလားဒေ့ရှ်တက္ကသိုလ် $2,025 လောက်ဝင်ငွေရတယ်လို့ပြောပါတယ်။
Ya ahora estamos llegando y mirando acción ojazo todo mirando pues son bombea a todo el Bangladesh.
Era como que estaba como ahí 5 pan li 100 lao shi pi ahí mà alu lou ni tu ri ye 69 ya gain nong ga Rohingya ri phit pi Bangladesh lu myo ga 1 ya gain nong be shi de. Na nyet ni pan yo nya pan yo manat pan yo 5 pan pi yat la de 5 ku chang pi lo win ngwe sha cha da ba lu pyo twa da ba.ရှန်လာပါဒုက္ခသည်စခန်းအနီးကရေပြင်မှာ၅ဘန်းလုပ်ငန်းလုပ်ကြတာကိုတော့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ဘက်ကဖမ်းနာစီတာမရှိဘူးလို့လည်းဒုက္ခသည်တွေကပြောပါတယ်စစ်တပ်ရောရဲတပ်ဖွဲ့စစ်ဆေးရေးဂိတ်တွေရောရှိနေတဲ့ကော့ဆက်ပစားမြို့ဘက်ကိုတော့တွားလို့မရပါဘူး၅ဘန်းလုပ်ငန်းကကြမ်းတမ်းပေမဲ့လို့လည်းဝင်ငွေရှာရေးအတွက်လှုပ်လှုပ်ကြရတာလို့ပြောပါတယ်မြန်မာဘက်မှာနေရင်တော့နွားတွေမြေတွေရှိတာကြောင့်လဲလွတ်ပြီး
လေလုံးလို့ရပါမိတဲ့ဒုက္ခတွေစခန်းမှာတော့၅ဘန်းလုံငန်းကလွဲလို့တခြားလုံးဆရာမရှိတော့ပို့ပြီးတော့ဆင်းရဲပင်မဆွာရုံးကန်ရတာလို့လေဒုက္ခတွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်တင်းဆောင်ရတဲ့ဒုက္ခတွေကိုမြန်မာဘက်ကလက်တင်ခံမယ်လို့ပြောဆိုထားပြီးမဲ့ဌာနေပြည်ရေးလုပ်ငန်းစဉ်ကတော့ထိထိရောက်ရောက်ဖြစ်ပေါ်မလာသေးပါဘူး။
အစ္စရေးနဲ့ဂါဇာဒေသကြားမှာရှိတဲ့ဒီသောနယ်စပ်ကိတ်ကိုအစ္စရေးကဒီကနေ့မှာပိတ်လိုက်ပါတယ်။ဒါပေမဲ့လည်းလူသားချင်းစာနာမှုနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုတော့နယ်စပ်ကိုဖျက်ချော်သွားလာခွင့်ပေးမှာဖြစ်တယ်လို့အစ္စရေးအာဏာပိုင်တွေကပြောပါတယ်။ဒီနေ့နိုင်ငံကအစ္စရေးနဲ့ပါလက်စတိုင်းကြားအပြစ်ခတ်ရဲဆဲနိုင်မှုဂျူးပန်းနေချိန်မှာပဲပါစနယ်စပ်တဲ့ရှောက်ဆန္ဒပြမှု ပါလက်စတိုင်းတွေဟာပြီးခဲ့တဲ့မလကုံကလေးကဂါဇာနယ်ဆက်မှာဆန္ဒပြလာခဲ့တာပါဒီဆန္ဒပြမှုတွေစတင်ဖြစ်ပေါ်ခြင်းကစပြီးတော့အစ္စရေးဘက်ကပြစ်ခတ်မှုကြောင့်ပါလက်စတိုင်း180တည်ဆုံးခဲ့ပါတယ်အီဂျစ်အာဏာပိုင်တွေဟာဂါဇာကိုထိန်းချုပ်ထားတဲ့ဟမတ်ကိုယ်စားလှယ်အဖွဲ့နဲ့ကိုင်ရိုမြို့မှာတွေ့ဆုံဆွေးနွေးတာတွေလုပ်နေပြီးတော့အစ္စရေးနဲ့ပါလက်စတိုင်းကြားမှာအပြစ်ခတ်ရက်စဲရေးရဖို့အတွက်ကြိုးပမ်းနေပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံလွန်ဘုတ်ကျွန်းမှာဒီကနေ့ပြင်အား 6.3 ရှိတဲ့အင်အားဖြင့်ငလျင်လှုပ်ခတ်ခဲ့ပါတယ်မြောင်အနက်9ကီလိုမီတာ၄မိုင်အနက်ကိုဗဟိုပြုလှုပ်ခတ်ခဲ့တဲ့ဒီကနေ့ငလျင်ကထိခိုက်ဒဏ်ရာရမှုအခြေအနေကိုတော့မသိရသေးပါဘူးရှင်ဒီကနေ့ညနေခင်းနောက်ဆုံးသတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါအခုတော့သတင်းဆောင်ရတွေကိုဆက်တိုက်တင်ဆက်သွားပါမယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထွန်းအောင်ဆန်းစုကြည်ရဲ့စင်ကာပူခီးစဉ်အတွင်းလူအခွင့်အရေးချုပ်ဖောက်မှုတွေရှိနေတဲ့ဆိုပြီးနိုင်ငံတကာရဲ့စိုးရိမ်မှုတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်အရေးလိုကိစ္စရပ်တွေအပါအဝင်မြန်မာနိုင်ငံလက်ရှိရင်ဆိုင်ကြုံတွေ့နေရတဲ့စင်ကာအချက်အသေးတွေနဲ့ပတ်သက်လို့ရှင်းလင်းတင်ပြနိုင်မယ့်အရေးကြီးတဲ့ခီးစဉ်ဖြစ်သုံးသပ်ကြပါတယ်။ထွန်းအောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းစင်ကာပူသမရဝန်ကြီးချုပ်အပါအဝင်စင်ကာပူထိပ်သီးခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိပြီးမြန်မာစင်ကာပူနှစ်နိုင်ငံကုန်သွယ်စီပွားပူးပေါင်းဆောင်ရွက်မယ့်အရေးတွေဆွေးနွေးဖို့ရှိပါတယ်။မဆုမုံကစူးစီးတင်ပြထားပါတယ်ရှင်။
စင်ကာပူဝန်ကြီးချုပ်လီရှန်လုံးရဲ့ဖိတ်ကြားချက်အရနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ထွန်းအောင်ဆန်းစုကြည်ရဲ့စင်ကာပူခီးစဉ်ဒီကနေ့တနင်္ဂနွေနေ့မှာစတင်လိုက်ပါပြီ။ဩဂုတ်လ19ရက်နေ့ကနေဩဂုတ်လ22ရက်နေ့အထိ၄ရက်တာကြာမြင့်မဲ့ထွန်းအောင်ဆန်းစုကြည်ရဲ့အလုပ်သဘောစင်ကာပူခီးစဉ်တွင်မှာတော့ဩဂုတ်လ21ရက်နေ့မှာစင်ကာပူသမ္မတဟာလီမာယက်ကော့နဲ့တွေ့ဆုံမှုရှိပြီးဝန်ကြီးချုပ်ကနေ့လယ်စာတက်ခင်းအခမ်းအနားဖြစ်ပါတယ်။နောက်ဝိုင်းဝင်ကြီးကို6တောင်းဒုတိယဝင်ကြီးစတီယိုချီဟမ်နိုင်ငံသားရေးဝင်ကြီးဘီဗီယန်ဘာလာခရစ်စနန်တို့နဲ့လည်းတွေ့ဆုံမှုရှိပါတယ်။ဩဂုတ်လ21ရက်နေ့မှာတော့ Grand Hyatt Hotel မှာမြန်မာဒီမိုကရေစီအသွင်ကူပြောင်းရေးနဲ့စိန်ခေါ်မှုများနဲ့ရှေ့လန်းခီးဆိုတဲ့ခေါင်းစဉ်နဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဟာစင်ကာပူလက်ချောင်းဆိုတဲ့ဘူဝါဒရေးရမေကွန်းပြောကြားမှာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းရေးလိုနိုင်ငံတကာကစိုးရိမ်မှုတွေနဲ့စောင့်ကြည့်ဝေဖန်နေတဲ့အရေးကိစ္စတွေအပါအဝင်ဒီမိုကရေစီအသွင်ကူပြောင်းစအခြေအနေ NLD ဆိုရလက်ရှိရင်ဆိုင်နေရတဲ့စိတ်ခေါ်မှုအကြတဲ့တွေနဲ့အခက်အခဲတွေကိုဒေါ်ဟောင်းဆန်းစုကြည်ကိုယ်တိုင်နိုင်ငံတကာနဲ့စင်ကာပူပါဝင်အာဆီယံဒေတာတွေနိုင်ငံတွေကိုတင်ပြနိုင်မှာဖြစ်တဲ့အတွက်ဒီစင်ကာပူခီးစဉ်ကိုမြန်မာနိုင်ငံအတွက်အရေးကြီးတဲ့ခီးစဉ်တစ်ခုဖြစ်မြန်မာနိုင်ငံ၏အကဲခတ်ဒေါက်တာရံမျိုးသိန်းကတုံ့ပြန်ပါတယ
်။ဒီဒေါ်ဟောင်းဆန်းစုကြည်ရဲ့နော်ဒီနေ့ပေါ့လေဒီတနင်္ဂနွေနေ့စတင်တဲ့စင်ကာပူခီးစဉ်ဟာဟိုရခိုင်အရေးနဲ့ပတ်သက်ပြီးတော့ဖြစ်ဖြစ်ပေါ့လေ။နောက်လက်ရှိမြန်မာနိုင်ငံကျုံ့တွေ့နေရတဲ့ဒီမိုကရေစီအကူပြောင်းရဲ့အချက်အလက်တွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်အရေးကြီးတဲ့ခီးစဉ်တစ်ခုလို့တော့ကျွန်တော်တို့မြင်ပါတယ်။အဲ့တော့လက်ရှိအခြေအနေမှာဒေါက်တာဆုကြည်အနေနဲ့ဒီစင်ကာပူပါဝင်ပေါ့လေအာဆီယံပတ်ဝန်းကျင်နိုင်ငံတွေရဲ့စားဝင်ယူပြီးတော့နိုင်ငံတကာအတိုင်းအဝိုင်းမှာယုံကြည်မှုပြန်ပြီးတည်ဆောက်ဖို့အတွက်စပြီးလှမ်းလိုက်တဲ့ခြေလှမ်းတစ်ခုလို့တော့ကျွန်တော်ကသုံးသပ်ပါတယ်။ဒီခီးစဉ်အတွင်းမှာစင်ကာပူကနေတစ်ဆင့်ပေါ့လေကမ္ဘာနိုင်ငံတွေနောက်ပြီးတော့အာဆီယံနိုင်ငံတွေကိုမြန်မာနိုင်ငံရဲ့လက်ရှိသွားနေတဲ့နိုင်ငံတွေပတ်သက်ပြီးတော့ညှော်လင့်ချက်တွေပေါ့လေညှော်မှန်းချက်တွေဒါတွေကိုကြေညာနိုင်နေတယ်လို့ကျွန်တော်ကတော့ညှော်လင့်ပါတယ
်မြန်မာနိုင်ငံရင်ဆိုင်နေရတဲ့နိုင်ငံတကာကပါအာရုံစိုက်နေတဲ့ရခိုင်အရေးကိစ္စလို့တိုင်းရင်းဒေသတွေမှာမြန်မာညီညွတ်ရေးဖော်ဆောင်နိုင်မှုအခက်အခဲတွေဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာရင်ဆိုင်နေရတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတစုံတရာတိုက်တာထိတော့နိုင်ငံတော်တိုင်ပင်ခံဘက်ကတင်ပြနိုင်ခဲ့မယ်လို့ယူဆတဲ့အကြောင်းမြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရထမဟာမိတ်အဖွဲ့ကညှိနှိုင်းရေးမှုကိုရဲလေးမြင့်ကယူဆပါတယ
်။ဆိုတော့လက်ရှိမှာကျွန်တော်ရင်ဆိုင်နေရတဲ့ပြဿနာတွေကတော့ခုရင်ဆိုင်ရေးနဲ့ပတ်သက်တဲ့နော်အခက်အခဲအချက်အလက်ရှိတယ်ဗျာ။နောက်ပြီးတော့ရခိုင်ရေးနဲ့ပတ်သက်ပြီးတော့ရှိတယ်။ဒီ2008ကြောက်ဖြစ်နေတဲ့အချက်အဲပေါ့နော်အစိုးရနဲ့ဟိုတက်နေကြတဲ့မှာရှိတဲ့အချက်အဲပေါ့။အဲ့အချက်အဲတွေတော့အလုံးနားလည်အောင်ကျွန်တော်တို့ဟိုဟိုဆက်ဆက်လို့ရမယ်။ပြီးတော့ကျွန်တော်တို့ဒီဘက်က 哦，去年一家那些年哟，比你们还得多，阿米也不管了，就到三十几都都不够牛的地面说了，阿拉牛的有咯，而且给牛哦，像那表面说那表面的嘛喏，但是嘞，通常在阿龙咯，但人家是伊都话到嘞，心里知道阿龙要表话没拿包呀，因为老白表上牛嘞，真难拿，阿老白看没嘛嘞。
အခုလိုနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်စင်ကာပူနိုင်ငံကိုရက်ရှိခီးလာတာစင်ကာပူနိုင်ငံမှာမြန်မာဒီမိုကရေစီအတွင်းကူးပြောင်းရေးခေါင်းစဉ်နဲ့ဟောပြောမဲ့မေခိုးအစီအစဉ်တွေအတွက်စင်ကာပူရောက်မြန်မာနိုင်ငံသားတွေကတော့ဂုဏ်ယူဝမ်းမြောက်နေကြပါတယ်။ဒါပေမဲ့လို့တော်ဆန်းစုကြည်စင်ကာပူရောက်ရှိချိန်မှာစင်ကာပူရောက်မြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံမှုအစီအစဉ်ကိုတော့လက်တလုံးမသိရသေးဘူးလို့စင်ကာပူရောက်မြန်မာနိုင်ငံသားတွေကပြောပြပါတယ်။အခုလိုတော်ဆန်းစုကြည်ကိုယ်တိုင်မြန်မာနိုင်ငံလက်ရှိရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေတွေကိုစင်ကာပူမှာမေခိုးပြောဖို့ရှိတဲ့အတွက်စင်ကာပူရောက်မြန်မာနိုင်ငံသားတူဦးရဲ့အမြင်အခုလိုကိုအောင်ဝင်းထွတ်ကပြောပြပါဗျ။ဟိ
ုအန်တီကိုလည်းလာပြောပြရင်ဆိုတာကတော့ပိုကောင်းတာပေါ့နော်။ဒီလိုနိုင်ငံတကာမျက်နှာစာမှာလေအခုသူပြောမဲ့ lecture တွေသူပြောမဲ့အကြောင်းအရာတွေအားလုံးကိုလည်းဒီတယ်မီဒီယာတွေမှာနောက်ပိုင်းမှာပေါ်ပြမှာစင်ကာပူကလည်းအာဆီယံရဲ့ဥက္ကဋ္ဌနေရာကိုသူကယူထားတာဆိုတော့သူတို့နဲ့လည်းကျွန်တော်တို့ကအဓိကသတင်းတွေကိုအမှန်ဆုံးတို့ပြနိုင်ဖို့အရေးကြီးတယ်။အန်တီအနေနဲ့လာပြီးတော့ရှင်းပြပြီးတော့အရန်ကောင်းတယ်။သူနဲ့ပါလာတဲ့ဒီဝန်ကြီးတွေလည်းတွေ့ကြမှာပေါ့နော်။တစ်ဖွဲ့လုံးနဲ့ဒီမှာရှိတဲ့နိုင်ငံခြားရေးဝန်ကြီးအဖွဲ့တွေနောက်တကသမရာတို့ပါတော့လည်းတွေ့မှာဆိုတော့ကျွန်တော်ကတော့လေအဲ့ဒါကိုတော်တော်လေးအကောင်းမြင်တယ်
။ဒေါ်ဆန်းစုကြည်မေကိုပြောမယ်ဒီစင်ကာပူလက်ချာဟာ43ချိန်မြောက်ဖြစ်ပြီး42ချိန်မြောက်တုန်းကတော့တောင်ကိုရီးယားသမ္မတမွန်ဂျီအင်ပြောသွားတာပါ။မြန်မာနိုင်ငံပါဝင်ရှစ်တာအာရှနိုင်ငံများအသင်းအာဆီယံဥက္ကဋ္ဌအဖြစ်လက်ရှိတာဝန်ယူထားတဲ့စင်ကာပူနိုင်ငံကိုပြီးခဲ့တဲ့ဧပြီလတုန်းကမြန်မာသမ္မတဦးဝင်းမြင့်သွားရောက်ခဲ့ဘူးသလိုဒေါ်ဆန်းစုကြည်ဟာပြီးခဲ့တဲ့2016ခုနှစ်တုန်းကလည်းစင်ကာပူနိုင်ငံကိုပထမဦးဆုံးအကြိမ်သွားရောက်ခဲ့ဘူးပါတယ်ရှင်။
မဆမွန်တင်ပြတော်တော့ပါရှင် POA ကနေတနင်္ဂနွေနေ့ညနေခင်းအစည်းအဝေးကိုဆက်လက်ထုတ်လွှင့်နေပါတယ်။ Time မြန်မာနယ်စပ် Chiang Rai ပြည်နယ်တွင်မှမိုးရေဆေးဝါးတရားမဝင်တည်ဆောင်မှုတွေကို Thai အာဏာပိုင်တို့ကဆက်တိုက်ဆိုသလိုဖမ်းဆီးမိနေတာမှာဒီရက်ပိုင်းကပဲစိတ်ကြွမိုးရေဆေးဝါးတွေတည်ဆောင်လာတဲ့ကုန်တင်ကားကြီးတွေကိုဖမ်းဆီးမိရကသက်သက်တဲ့စိတ်ကြွဆေးပြားတန်းနဲ့ချီတိုးလောင်းထားတဲ့ကုန်လောင်းကြီးတခုကိုလည်း Thai အာဏာပိုင်တို့ကဝင်ရောက်စစ်ဆေးဖမ်းဆီးနိုင်လိုက်ပါတယ်။ Thai မြန်မာနယ်စပ်ဝါလူမျိုးစုတွေထင်းချွာဒေသကလာရဲဆိုပြီး Thai အစိုးရဘက်ကပြောဆိုလေးရှိတဲ့စိတ်ကြွဆေးပြားတွေဖမ်းဆီးမိတဲ့အကြောင်း Thai ခြေဆိုင် VOA မြန်မာပိုင်းသတင်းထောက် MyA မှာကအခုလိုသတင်းပေးပို့ထားပါတယ်။
ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ကနေလာတဲ့စိတ်ကြွဆေးတွေကိုတစ်တီးဖြော်ရီဘုံတွေထဲမှာထည့်ပြီးကုန်တင်ကားကြီးတွေနဲ့တယ်ဆောင်လာတဲ့မှာဩဂတ်လ18ရက်နေ့မှာပဲချင်းရိုင်ခရိုင်တွင်းမှာဖမ်းဆီးမိခဲ့တာပါ။မြို့ရစီဝါနှိမ့်နေရဲမှုကြီးစုံပိုင်းကတော့အယုဒ္ဓယကိုတည်သွားမဲ့စိတ်ကြွဆေးတွေကိုလမ်းမှာပဲစတင်ဖမ်းမိခဲ့တယ်လို့ဆိုပါတယ်
။ရပါ။ဟေးရ
ေးရအ
ောင်။ဟိုရေးအောင
်။အလားသောဆောင်ပေါ့န
ဲ့။ရပါရ
။တစ်တီးဖြော်ရီဘုံတွေထဲမှာဖွက်ပြီးတဲဆောင်လာတဲ့စိတ်ကြွဆေးပြား14သန်း8သိန်းကိုဖမ်းဆီးမိပြီးတဲ့နောက်မှာတော့တဲဆောင်လာသူတွေကိုအာဏာပိုင်တွေကစစ်ဆေးခဲ့ရမှာစိတ်ကြွဆေး62သန်းသုံးလောင်ထားတဲ့ကုန်လောင်ယုံကြီးတစ်ခုကိုထိုင်းအာဏာပိုင်တွေကထပ်မံဖမ်းဆီးခဲ့ပါတယ်။စိတ်ကြွဆေးတွေဖမ်းဆီးမိတဲ့ကုန်လောင်ယုံရဲ့ပိုင်ရှင်ဟာမေယောင်ဆောင်မြို့နယ်အတွင်းမှာနေထိုင်နေတဲ့နိုင်လော်ဆိုသူဖြစ်ပြီးနောက်ဆက်တွဲဆက်တိုက်ဖော်ထုတ်ဖမ်းဆီးမှုတွေလည်းပြုလုပ်နေတယ်ဆိုပြီးထိုင်းအာဏာပိုင်တွေကဆိုပါတယ်။အခုလိုမျိုးစိတ်ကြွဆေးတွေဟာထိုင်းမြန်မာလာအိုရွှေတရီကန်ဒေသဘက်ကနေလာနေတာဖြစ်ကြောင်းဝါလူမျိုးစုတွေထိမ့်ထုတ်ရာဒေသကနေလာနေတယ်ဆိုပြီးထိုင်းအာဏာပိုင်တွေကထုတ်ဖော်ပြောဆိုလေးရှိပါတယ်။ရှမ်းပန်တော်စင်သတင်းစာရဲ့အယ်ဒီတာဦးဆိုင်မင်းကတော့စိတ်ကြွဆေးတွေကိုထိုင်းထဲမှာထုတ်လုပ်ဖို့အတွက်တော့ခက်ခဲကြောင်းမြို့ရေးဆေးဝါးထုတ်လုပ်နိုင်တဲ့နေရာတွေနဲ့ပတ်သက်လို့အခုလိုပြောပြပါတယ်
။ဒီထိုင်းထဲမှာထုတ်လုပ်နိုင်တဲ့အလားအလာနေရာကရှိတယ်လို့ကျွန်တော်တို့တခါမှမကြားမိဘူး။အများကြီးတော့ဒီမြို့စေဝါထုတ်လုပ်တာကတော့ရှမ်းပြည်ကြီးထဲမှာလို့ကြားသိရတယ်လေအရင်ကလည်းသူတို့ကဒီဗီဒီယိုစစ်တပ်ဖွဲ့လာဟုဗီဒီယိုစစ်တပ်ဖွဲ့တွေနောက်ပြီးတော့မှဒီဝါတပ်ဖွဲ့တွေလို့ပြောဆိုကြတယ်ဥမာဒီနေဆတ်နေချားရေးကော်မတီမှလည်းဒီဝါတပ်စခန်းတွေမြို့စေဝါထုတ်လုပ်နေတယ်ဆိုပြီးတော့မှဆုဆဲပြီးတော့မှတပ်စခန်းခုနခုဆုပ်ပေးဖို့ထိုင်းဘက်ကတောင်းဆိုတာရှိတယ်
။ကာလတန်ဖိုးအဖြစ်ဗတ်တန်ပေါင်း 12,000 ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးတွေဟာဩဂုတ်လ18ရက်နေ့တနေ့ထဲမှာပဲဖမ်းဆီးမိခဲ့တာပါ။2018ခုနှစ်ထဲမှာတော့အခုဖမ်းမိတဲ့မူရဆေးဝါးတွေကအများဆုံးဖမ်းမိတာဖြစ်ပြီး2018ခုနှစ်ထဲမှာပဲစိတ်ကြွဆေးအလုံးရေတန်း80ထဲမှနည်းကိုထိုင်းအနာပိုင်တွေကဖမ်းဆီးခဲ့ပြီးအခုဖမ်းမိတဲ့စိတ်ကြွဆေးတွေနဲ့ပေါင်းမယ်ဆိုရင်တော့စိတ်ကြွဆေးအလုံးရေပေါင်းတန်ပေါင်း150ကျော်လောက်ဖမ်းဆီးမိခဲ့တာဖြစ်ပါတယ်ရှင်။
မအေးမပါရှင်အခုတော့ online ပေါ်ကအမုန်းစကားတွေကိုဘယ်လိုထိန်းချုပ်လာပြီလဲဆိုတာတင်ပြပါမယ်ဤပညာကုမ္ပဏီနီးပညာကုမ္ပဏီကြီးတွေဖြစ်တဲ့ Google ကုမ္ပဏီရဲ့ YouTube, Facebook နဲ့ Twitter လူမှုကွန်ရက်ဆက်မနာတွေဟာလူတွေလှုပ်လှစွာထုတ်ဖော်ခွင့်ရေးသားဖော်ပြခွင့်ရနေတဲ့နေရာတွေဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီဆက်မနာတွေပေါ်မှာထိပါစော်ကားတဲ့စကားလုံးတွေအကြမ်းဖက်တဲ့စကားလုံးတွေရေးသားလာကြတဲ့အပေါ်အရေးယူဆောင်ရွက်ပေးဖို့တောင်းဆိုတဲ့တွေကလည်းတဖြည်းဖြည်းများလာပါတယ်။ American ပြည်တော်စုနဲ့ကမ္ဘာတစ်ဝန်းလုံးရင်ဆိုင်နေရတဲ့ဒီကိစ္စနဲ့ပတ်သက်လို့ Michelle Quinn ပြပို့ထားတဲ့သတင်းစာမှာကိုဆက်ပြီးတင်ပြလိုက်ပါတယ်ရှင်။online ပေါ်မှာပြောဆိုရေးသားနေကြတဲ့နေရာမှာလိမ့်စိတ်ကိုနှိုးကြွစေတဲ့အဖို့ချွတ်တပ်ပုံဗီဒီယိုတွေဒါမှမဟုတ်အကြမ်းဖက်ဖို့ချင်းချောင်မှုတွေလို့တိတ်ကိုဆိုးဝါးလို့နဲ့ဖော်ပြရေးသားထားတဲ့ကိစ္စတွေလောက်မှလာအဓိကလူမှုကွန်ရက်ကုမ္ပဏီကြီးတွေအနေနဲ့ထိန်းချုပ်လို့ရှိပြီးတော့တော်ရုံကိစ္စတွေကိုတော့လွတ်လပ်ခွင့်ပေးထားတာအတော်ကြာနေပါပြီ။ဒါပေမဲ့လည်းလက်တလောသတင်းဘက်တွေမှာတော့အဲ့ဒီလိုလူမှုကွန်ရက်တွေပေါ်မှာလွတ်လပ်ခွင့်ပေးထားတဲ့မူဝါဒတွေကိုအသေးချာစောင့်ကြည့်လာပါလေ။Twitter ကလည်းလက်ရရင် American Radio အစီအစဉ်တင်ဆက်သူ Alex Jones ကိုသူ့ရဲ့ policy ကိုချိုးဖောက်ပြီးတော့ရုံရင်ကြမ်းတမ်းတဲ့စကားလုံးတွေသုံးစွဲတဲ့အတွဲဆိုပြီးဖြေးသားဖော်ပြခွင့်ခုနှစ်ရက်ပိတ်ပင်လိုက်ပါတယ်။သတင်းမီဒီယာတွေကိုအကြမ်းဖက်ကြဖို့တိုက်တွန်းထားတဲ့စကားတွေပြောဆိုခဲ့တဲ့အတွဲဆိုပြီးအခုလိုပိတ်ပင်လိုက်ပြီးမယ်။သူကတော့အဲ့ဒီလိုမပြောခဲ့ဘူးလို့ညှင်းဆန်ချပါတယ်။ Alex Jones ကအခုလိုပြောပါတယ်
။ They took down
ကျွန်တော်တင်ထားတဲ့ video file ကိုဖျက်ပစ်လိုက်ပြီးမင်းညာနဲ့ဒီနေ့တင်ထားတဲ့ကျွန်တော်ရဲ့ video file အလုံးမရှိတော့ဘူးဗျစနေပြင်းမှာတနက်ကိုင်းပြီးတော့ချင်းချောက်နေတာမဟုတ်ဘူးဆိုပြီးတော့ကျွန်တော်ပြောခဲ့တဲ့အပိုင်းလည်းမရှိတော့ပါဘူးကျွန်တော်ရဲ့စကားစံတွေတိတ်သွားအောင်သူတို့လုပ်ကြပါလိမ့်မယ
် Jones ရဲ့ video တချို့ကိုဖြုတ်ချတာ Twitter ကနောက်ဆုံးမှာဒီလအစောပိုင်းကပဲ Apple, Spotify, Facebook, YouTube နဲ့တခြားလူမှုကွန်ရက်တွေက Jones နဲ့သူ့ရဲ့ InfoWar သတင်းဌာနရဲ့ဖော်ပြချက်တွေကိုကန့်သတ်တားမြစ်ခဲ့ပါတယ် Radio အစီအစဉ်တင်ဆက်သူဖြစ်တဲ့ Jones က American ပြည်ထောင်စုအတွင်းလူအစုလိုက်ပြုံလိုက်တနက်နဲ့ပစ်ခတ်ခံရတဲ့အချို့ဖြစ်ရပ်တွေကိုလက်ကွက်တစ်ခုလိုသဘောမျိုးပြောဆိုထားတာပါဒါပေမဲ့လည်း InfoWars တင်ဌာနကတိုက်ရိုက်အတန်းလွင်တဲ့ app တွေကိုတော့ Google နဲ့ Apple တို့ကနေရယူနေနိုင်ပါသေးတယ်။လူမှုကွန်ရက်တွေပေါ်မှာလှုပ်လှက်စွာဖော်ပြရေးသားခွင့်ကိုဘလို့ပိုင်းခြားတတ်မှမလဲဆိုတာထပ်ပြီးစစ်ဆေးဖို့လူမှုကွန်ရက်ကုမ္ပဏီတွေဖိအားပေးခံနေရတယ်လို့ Santa Clara Tech တို့က Internet ပေါ်မှာစောင့်ထိုင်ရမယ့်ကျင်းဝန်ဆိုင်ရာအစီအစဉ်ညွှန်ကြားရေးမှူး Arena Recu ကအခုလိုပြောပါတယ်
။ The companies are stuck in the middle.
လူမှုကွန်ရက်ကုမ္ပဏီတွေကသူတို့ဟာဈာနေလမ်းကြောင်းတစ်ခုသာဖြစ်ပါတယ်ဆိုပြီးလွန်ခဲ့တဲ့နှစ်အနည်းငယ်လောက်ကပြောဆိုနေတဲ့ပုံစံမျိုးလောက်နဲ့သူတို့တာဝန်ယူရမယ့်အပိုင်းကိုရှောင်လွှဲလို့မရတော့တဲ့အခြေအနေကိုစိုက်နေပါပြီ။တဟဇာတာကြတယ်ဆိုတာဘယ်လိုပုံစံမျိုးလဲဆိုတာကိုသတ်မှတ်ပိုင်းချဖို့ပွမွင့်လင်းလင်းရှိတဲ့အနေအထားဘက်ကိုပို့ပြီးရောက်လာပါတယ်
။ဒါရင်မကပဲတခြားဘာသာစကားတွေနဲ့လည်းအမုန်းစကားတွေရေးသားထားတာကိုထိန်းချုပ်လာပါတယ်။မြန်မာနဲ့အိန္ဒိယလိုနိုင်ငံတွေကအကြမ်းဖက်မှုတွေဟာ Facebook လူမှုကွန်ရက်ဆက်မနာပေါ်ကရေးသားပြောဆိုမှုတွေနဲ့ဆက်ဆံနေပါတယ်။ဒီလိုအမုန်းစကားတွေဟာအကြမ်းဖက်မှုတွေဖြစ်ဦးတည်မသွားအောင်အဲ့ဒီလိုပြောဆိုရေးသားမှုတွေကိုဦးတည်ထိန်းချုပ်ဖို့လူမှုကွန်ရက်ကုမ္ပဏီတွေကိုတောင်းဆိုမှုတွေကလည်းတိုးလာနေပါတယ်။ UC Berkeley တက္ကသိုလ်ကကျောင်းသားတဦးဖြစ်တဲ့အဘီနေကိုရူကိုနာဒါကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်။bent on removing abusive words and nudity
ဒီကိန်းနိုးစွားတဲ့ဖော်ချွတ်ပုံတွေဖိပါစော်ကားတဲ့ဇာတ်တွေကို Facebook ကဖယ်ရှားပစ်မယ်ဆိုရင်အမုန်းစကားတွေကိုလည်းဖယ်ရှားတယ်မှာလေဒီစကားလုံးတွေကလည်းဖိပါစော်ကားတဲ့ပုံစံမျိုးပါဒီကိစ္စကိုအရေးယူဖို့လိုပါတယ်အဲ့လိုဇာတ်မျိုးတွေကိုလုံးဝဖျက်ပစ်သင့်ပါတယ
် UC Berkeley စီးပွားရေးတက္ကသိုလ်ကဆုံးဖြတ်ချက်ချမှတ်ခြင်းဆိုင်ရာပညာရန်တက်နေတဲ့မင်းစုကလည်းမင်းခွန်အပြောဆိုတကူဟာကဘာတော်ကလူတွေကိုထိခိုက်နစ်နာနိုင်ခြင်းရှိမရှိဆိုတဲ့ကိစ္စကိုတည်နိုင်တဲ့ဓမ္မအဋ္ဌံကြားတဲ့အဖြေတစ်ခုထွက်လာဖို့သူတည်သနာလုပ်နေပါတယ်။သူကအခုလိုပြောပါတယ
် Difficulty of Facebook in third world countries like say Myanmar or Turkey where the social norms and the
pattern of Myanmar နဲ့ Turkey လိုတတိယကမ္ဘာနိုင်ငံတွေမှာပြစ်ဆိုရင်ဆိုင်နေရတဲ့ခက်ခဲကတော့ဘယ်သူကမှန်တယ်ဘယ်သူကမှားတယ်ဘယ်သူကခွဲခြားဆက်ဆံခံနေရတယ်ဆိုတာအလိုလိုမသိနိုင်တဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်ကိုယ်ပိုင်စင်ကြုံတရားနဲ့ချင့်ချိန်လောက်ကမ်းမဲ့ပြင်ဒီကိစ္စတွေကိုတိတ်ကိုထိလွယ်ရှာလွယ်တယ်ဆိုတာကိုလည်းသိထားဖို့လိုပါတယ်
။အဲ့ဒီလိုစံတမ်းမှုမျိုးလုံမလားမလုပ်ဘူးလားဆိုတာကတော့စောင့်ကြည့်ရအောင်ပါပါ။အခုချိန်မှာတော့ဤပညာကုမ္ပဏီတွေအနေနဲ့သူတို့ရဲ့လူမှုကွန်ရက်ဆက်မနာတွေပေါ်မှာလှုပ်လှက်စွာရေးသားဖော်ပြခွင့်ပေးဖို့နဲ့လူတွေထိခိုက်နစ်နာမှုမရှိအောင်ချိန်ခွင့်ရှာညီပြီးတော့ဘယ်လိုအကောင်းဆုံးလုပ်ကင်ကြမလဲဆိုတာစူးစမ်းအပြေရှာနေကြပါလိမ့်ရှင်။VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကျန်းမာရေးဆိုင်ရာနိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။ နှလုံးရောဂါကင်ဆာနဲ့စိတ်ပိုင်းဆိုင်ရာကစင်ကလျာဖြစ်တာလို့ရောဂါတွေတက်တာပျောက်ကင်းစေဖို့အတွက်ကုသတဲ့နေတွေထဲမှာတရိတ်ဆန်တွေရဲ့အကူအညီတွေပါယူပြီးတော့ရောဂါတက်တာအောင်လုပ်တဲ့နည်းအသုံးပြုတာတွေပို့ပြီးတော့များလာနေပါတယ်။ရောဂါတက်တာရရရင်ကုသတဲ့နေရာမှာခွေးတွေကိုအများဆုံးအသုံးပြုတတ်ကြသလိုအခုခါနောက်တရိတ်ဆန်သမျိုးကိုလည်းပို့ပြီးတော့သုံးလာနေကြပါတယ်။အဲ့ဒါကတော့အမျိုးတွေပါ။မျိုးတွေကိုသုံးပြီးတော့ရောဂါတွေကိုဘလို့တက်တာရရအောင်လုပ်နေတယ်လဲဆိုတာကိုတော့ Fate Lapidus Paper ရဲ့သတင်းဆောင်မကိုမှတ်ခင်ဖြူတွေကတင်ပြထားပါတယ်ရှင်
။ခွေးတွေကိုတယုတရပုတ်တက်တာဟာကောင်းမွန်တဲ့စိတ်ခံစားမှုကိုဖြစ်စေတဲ့ Oxytocin ဟော်မုန်းတက်ကိုထုတ်ပေးနိုင်တယ်လို့သွေးတိုးတာနဲ့စိတ်ဖြည့်ဆည်းတာလို့ယောဂါမျိုးတွေကိုပါရောပါစေနိုင်ပါတယ်။ဒါဆိုရင်မျိုးတွေရဲ့အမွေးကိုစက်ပေးတာကရော
It calms you down, relaxes me.
ကျွန်တော်စိတ်ကိုငြိမ်းချမ်းပြီးပေါ့ပါစေပါတယ်လို့မျိုးမွေးချံကိုလာတဲ့Thomas Kosabun ပြောသားတာပါလူတွေကိုဒီလိုခံစားရအောင်လုပ်ပေးခြင်းခဲ့တဲ့သူကတော့မီးချံပိုင်ရှင် Steve Stiat ပ
ါ They're great stress sponges you can sit down in here and you know escape your office life
စိတ်ပစ္စည်းမှုတွေအများကြီးတက်တောင်လို့သူတို့ကလုပ်ပေးနိုင်ပါတယ်ရုံးလုပ်တွေနဲ့မြို့ပြမွန်းချမ်းမှုဘဝတွေကနေဝေးတဲ့ဒီညမှာလာထိုင်အနားယူနိုင်ပါတယ်ဟိုးအဝေးကြီးမြို့ကြီးတွေကနေပြီးတော့ဒီကိုလာကြတဲ့သူတွေအများကြီးရှိပါတယ်ဒီညကနေပြန်သွားတဲ့အခါမှာတော့သူတို့ရဲ့စိတ်ပစ္စည်းမှုတွေပြက်ပြယ်သွားပါတယ်
နယူးယောက်မြို့မြောက်ပိုင်းမှာအမျက်စွန်းအတွက်ရည်ရွယ်ဖွင့်ထားတာမဟုတ်တဲ့ဒီပန်းချံထဲမှာတော့မီးပေါက်ငယ်၉កောင်နဲ့အကောင်ကြီး၂កောင်အပြင်ဇွန်ကီးလို့ခေါ်တဲ့မီးနဲ့မြင်းစားကိုဆက်ထားတဲ့မီးကြားတစ်កောင်ရှိပါတယ်။ဒီမီးတွေဟာစာတင်ချောင်းတွေနဲ့ဘိုးဘွားတွေနေထိုင်တဲ့အိမ်ယာတွေအထိသွားပေးတာရှိတယ်လို့စိတ်ပိုင်းဆိုင်ရာမတန်ဆွမ်းသူတွေအရေးဆောင်ရွက်တဲ့ဒေသဆိုင်ရာအဖွဲ့တွေကိုလည်းကူညီပေးပါတယ်။စိတ်ပိုင်းဆိုင်ရာမတန်ဆွမ်းသူတွေဟာမီးတွေကိုအမွေးတက်ပေးတာမျိုးကနေစပြီးတော့နောက်ပိုင်းတစ်ဖြည်းဖြည်းဖိုးပြီးတော့ခက်ခဲတဲ့မီးတွေကိုတနေရာကနေတနေရာကိုခေါ်သွားတာအစာကျူးတာတွေကိုပါလှုပ်လာနိုင်ပါတယ်။ကမ္ဘာနေရာတော်များများမှာမီးတွေဟာလူတွေအတွက်ဝင်တယ်ပေးတဲ့သရဝါတွေဖြစ်လေရှိတဲ့တစ်ချိန်တည်းမှာပဲဒီနေရာမှာကတော့သူတို့ဟာစိတ်သက်သာရာရဖို့လိုအပ်နေတဲ့လူမျိုးစုံကိုအဖို့လှုပ်ပေးပြီးဒီလိုလူတွေနဲ့ပူတီပူတက်နေပြီးမီးရန်ပေးပြီးတော့လူတွေအပြင်းပြေအောင်လှုပ်ပေးနေတာဖြစ်ပါတယ်ရှင်။
မခင်ပြည်တွေတင်ပြသွားတာပါရှင်။နောက်နှစ်နာရီအကြာမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးရာစနစ်ခါမြန်မာပြည်မပေးစာများဦးစီသူအောင်မြင်ရဲ့မြန်မာအရေးတုံ့သက်ချက်နဲ့ထူးခြားဆန်းများသတင်းများသတင်းပတ်ဆင်ခဏတွေကိုနားဆင်ကြမှာဖြစ်ပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုမှတ်တင်ရထိုက်ကပြောပြပေးပါအောင်ရှင်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအနန်ဟာအသက်80အရွယ်မှာနာမကျန်းဖြစ်ပြီးမနေ့စနေနေ့ကအေးအေးချမ်းချမ်းကွယ်လွန်သွားပြီဖြစ်ကြောင်းသူ့မိသားစုနဲ့သူ့ရဲ့ Foundation တို့ကတွစ်တာလူမှုကွန်ရက်မှာကြေညာပါတယ်။မစ္စတာအနန်ဟာပုံမျှတပြီးပုံငြိမ်းချမ်းတဲ့ကဘာကြီးဖြစ်လာရေးသူ့ဘဝတသက်တာလုံးလှုပ်ဆောင်ခဲ့တဲ့ကဘာအချင်းကျခေါင်းဆောင်နဲ့ဆွနစ်မှုအဖြစ်ရှိတဲ့နိုင်ငံတကာဝါဒီတူဖြစ်တဲ့သူ့ရဲ့ပြောင်မြောက်တဲ့အလို့ကိုင်းနဲ့ကုလသမဂ္ဂအဖွဲ့ရဲ့ခေါင်းဆောင်မှုတက်တန်တချောင်းငြိမ်းချမ်းရေးစင်စက်မပြတ်ဖွံ့ဖြိုးတိုးတက်ရေးလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတို့အတွက်စွန့်စွန့်တမန်လှုပ်ဆောင်ခဲ့သူဖြစ်ပါတယ်လို့တွစ်တဘော်ကအကြေညာချက်မှာဖော်ပြထားပါတယ်။စက်တင်ဘာလ17ရက်အကြမ်းဖက်တိုက်ခိုက်မှုမှာကူညီခဲ့သူလို့ဆွဆွဲခံထားတဲ့ဂွါတနာမိုစစ်အကြီးစခန်းမှာဖမ်းဆီးခံထားရသူတွေအပေါ်တရားစွဲဆိုတဲ့အမှုမှာအဲ့ဒီလူတွေကို CIA ရဲ့လျှို့ဝှက်အကြီးစခန်းကနေပျောက်ရွှေ့ပြီးတဲ့နောက် FBI ကိုသူတို့ထွက်ဆိုခဲ့တဲ့စစ်ချက်တွေကိုအစိုးရရှေ့နေတွေအနေနဲ့အသုံးပြုလို့ရနိုင်ခြင်းမှရမယ်လို့စစ်ဖက်တရားသူကြီးကဆုံးဖြတ်လိုက်ပါတယ်။အစ္စလမ်ဘာသာဝင်တွေရဲ့နှစ်စဉ်ချရောက်တဲ့ Hajj ဖျားဘူးပွဲတော်ကိုဒီကနေ့မှစတင်ပြီးမွတ်စလင်နှစ်တန်းလောက်ဆော်ဒီအာရေဗျနိုင်ငံမက္ကာမြို့မှာရှိတဲ့မွတ်စလင်တွေရဲ့အထွတ်အမြတ်ထားရာနေရာကိုတွားရောက်ကြပါတယ်။အင်ဒိုနီးရှားနိုင်ငံလွန်ဘော့ကျွန်းမှာဒီကနေ့ပြင်းအား6.3ရှိတဲ့အင်အားပြင်းငလျင်ထပ်မံလှုပ်ခတ်ခဲ့ပါတယ်။မြေအောက်အနက်9ကီလိုမီတာ၄မိုင်အနက်ကိုဗဟိုပြုလှုပ်ခတ်ခဲ့တဲ့ဒီကနေ့ငလျင်ကြောင့်ထိခိုက်ဒဏ်ရာရမှုအခြေအနေကိုတော့မသိရသေးပါဘူးရှင် ။တရင်ချင်းချက်ကိုမှတင်ထိုက်ကြညာပေးခဲ့တော့ပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမွန်ဖြစ်ပြီးအထံဖိုင်အင်ဂျင်နီယာကတော့ Vitech Zonyak ဖြစ်ပါတယ်။ VOA American အသံညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ51 kHz 9335နဲ့လိုင်းလမီတာ190 kHz 15905တို့ကနေတက်ထုတ်လွှင့်ပေးသွားအောင်ပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာစင်တဲ့အတွက်လည်းဘယ်ကျေးဇူးတင်ပါတယ်ကျမနင်္ဂလာပါ
This program has come to you from the Voice of America, Washington. And